င်တော့အချင်းချင်းနဲ့ဆွေးနွေးလို့ရကြောင်းရင်းကတော့ Writer သတင်းတော်နှစ်ယောက်အယူခံတက်တဲ့ကိစ္စနဲ့ပတ်သက်ပါတယ်ဒီမှုပါစကလေးကအတန်မမြောက်တဲ့အမှုဆိုပြီးတော့တချို့ကသုံးသပ်ကြပါတယ်ဆိုတော့ဒီအမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အချင်းချင်းဥပဒေကြောင်းအရဘလောက်မှန်မှန်ကန်ကန်စီရင်စစ်ဆင်ကြတယ်လဲဆိုတော့အချင်းချင်းသုံးသပ်ပြီးပါခင်ဗျာ
အဲပထမစဆွဲသူတွေကတောက်လျှောက်ကျွန်တော်တို့အဖွဲ့ရောင်းရှိနေကြတဲ့ဥပဒေထောက်ကူသူများအဖွဲ့ရဲ့လက်တီရက်ကတော့သတင်းမီဒီယာသမားကိုသတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်ဒီရှိုးချက်ဥပဒေဆိုတာအင်္ဂလိပ်ဗထက်ကပြဋ္ဌာန်းခဲ့တဲ့အထူးဥပဒေဖြစ်တော်လဲတဲ့အထူးဥပဒေရင်းစုရင်သတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲဥပဒေနှစ်ရတူလို့ရှိရင်1983ခုနှစ်စကံများပြုဆိုရင်ဥပဒေရနောက်ကျတဲ့ဥပဒေဖြစ်တဲ့သတင်းမီဒီယာဥပဒေကထွားမိုးတယ်ဒါကြောင့်မလို့ရှိုးဝက်ချက်ဥပဒေနဲ့သတင်းမီဒီယာသမားကိုအရေးယူလို့မရဘူးလို့ကျွန်တော်တောက်လျှောက်ရပ်တည်လာပါတယ်။အလဘဲမီဒီယာအမှုကလည်းဒီတိုင်းရပ်ပါတယ်ကျွန်တော်တို့က။ပန်းပန်းဂျန်စက်ကြီးအမှုနဲ့ဆွဲလို့မရဘူး။သတင်းမီဒီယာဥပဒေနဲ့ပဲဆွဲရမယ်ဆိုတဲ့ဥစ္စာကို။အခုသမရကတော့လက်ခံလိုက်ပြီးတော့အိုက်တိုင်ညွှန်ကြားလိုက်ပါတယ်ခင်ဗျာ
။နောက်တစ်ခါအချက်လက်ပိုင်းအရာရောဒီသတင်းနာမှုပြုလုပ်ခဲ့တဲ့လုပ်ရက်တွေဟာသူတို့ကိုယ်တိုင်တကယ်တမ်းပြုမှုကိုကျွလုံခဲ့တဲ့လုပ်ရက်လို့ပေါ်နေချင်းရှာပါကစစ်စစ်ရခါအ
ဲ့လားတော့စဆွဲသူတွေကလွဲနေတဲ့အခါကျတော့အဲဒုတိယပိုင်းကိုကျတော့မလွဲမကြုံတာပြောရမယ်ဆိုရင်တော့ဒီဗိညာသမားတွေကိုအချိုးအချက်ဥပဒေနဲ့ပဲရေးယူတဲ့အခါမှာတကယ်မတတ်နိုင်တော့ဘူးငါတို့ကတော့ပြောလို့တော့မနိုင်တော့ဘူးမနိုင်တော့တဲ့အတူတူကဲသူတို့တရေလိုဘက်ကစစ်စစ်ချက်တွေကိုစောင့်ကြည့်တယ်ပြီးတော့မှလည်းအကျဲချက်တော်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီလိုပဲစိတ်ကိုလျှော့ထားလိုက်ပါပါအဲ့မှာတရေလိုဘက်ကိုစစ်တဲ့အခါမှာတရေလိုဘက်ကတက်တည်ကြရန်တာဝန်ဘယ်မှာပြည့်ညွှန်းသွားလဲဆိုတဲ့အခါကျတော့ဒီရမမိုးကြော်နိုင်ကနေပြီးတော့သူကသူ့ကိုအဲ့လိုပါလုပ်ပြန်ပြီးတော့ဘွားလုံးကိုထောင်ချောက်မဆင်လို့ရှိရင်သူ့ကိုဖြုတ်ပြင်မယ်အေးအေးယူမယ်ထောင်ချပြင်မယ်လို့ရမကြောက်ကသူ့ကိုအမိန့်ပေးလို့လောက်ရပါတယ်တကယ်ကြတော့အဲ့လူကြီးကတကယ်ကိုကျူးလွန်လာမဟုတ်ဘူးအဲ့လူဘာမှလုပ်တာမဟုတ်ဘူးသူကလည်းခိုင်းလို့လာလောက်ရတာပဲဆိုတော့အဲ့ဒီမှာထွက်လိုက်တဲ့အခါမှာအဲ့ဒီမှာပြစ်တော်တာပဲဗျာနောက်တစ်ချက်ကလည်းအဲ့ဒီမှာရဲတက်တက်ကြီးရှိတယ်ဗျာခင်မောင်လေးဆိုတော့သူ့ကိုရုပ်ရှင်ကိုမပို့တန်ဘူးဗျာကဲတင်းလိုပြက်ပြက်တွေဘယောက်မှမသိဘူးလေကဲသိပါဦးဗျာအဲ့တော့အဲ့လောက်ရုပ်ကြီးရှင်ပြဖြစ်တဲ့အမှုကြီးဖြစ်တဲ့တကြောင်မလို့ကျွန်တော်ကတော့ရာတော့တော့နိုင်ငံရေးရာတော့တာမဟုတ်ဘူးလုံးဝဒီအမှုကပြက်နေတဲ့အမှုဖြစ်တယ်ဆိုတော့ကျွန်တော်ကအတိအကျပြောနေပါလေဗျာ
ဟုတ်ကဲ့ဒါကြောင့်လည်းပဲလူတွေကဒီအမှုရဲ့နောက်ွယ်မှာအာဏာပိုင်တွေရှိနေတယ်အာဏာပိုင်ဆိုတာမှာအထူးသဖြင့်တပ်မတော်ပိုင်းကမကြိုက်လို့ဒီလူတွေကိုထောင်ချခြင်းလို့ဒီအမှုကဒီတိုင်းဖြစ်နေရတယ်လို့သုံးသပ်ကြပါလေနိုင်ငံတကာပြောကြတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဦးကြီးမြင့်သူတို့ပြောတာလွန်တယ်လို့ပြောတာခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့တော့ဒီလိုရှိရဗျာကျွန်တော်တို့တတ်တဲ့ပတ်သက်လာတဲ့အမှုတွေကိုကတော့များသောအားဖြင့်နော်တရားရုံးကြီးကအပြစ်ပေးတာများပါတယ်နော်ဇာတ်ကိုင်းလုံးကြည့်ပဲဆိုတော့ဘာလို့ပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟိုတရားသူကြီးချုပ်ကနေကတက်ကလာတာကြာသူ့ဘုံမှုကြီးလာတာဖြစ်တယ်ဒါပြီးတော့ဥဒန်းရှင်ကိုယ်တိုင်ခန့်နေခဲ့တဲ့သူတွေဖြစ်တယ်ပေါ့နော်ဇာတာဖြစ်တယ်အဲ့တော့သူကလည်းပဲလက်ရှိရတအစိုးရအနေနဲ့ဆက်နေတာလည်းမဟုတ်ဘူးဗျာသူ့ကိုဒါမျိုးဒီနေ့ဗမာပြည်အခြေအနေကတပ်ပေါ်မှာပဲတရားဌာနကသစ္စာရှိတယ်ဟလာအဲ့ဒီပေါ်မှာပဲလိုက်လာတယ်သွားတွေ့ရတယ်အခုသမရာကြီးတက်လာတဲ့အခါကျတော့ပြည်သူတွေကအားတက်လာပြီးတော့သမရာကြီးကိုအားကိုးကြည့်တဲ့စိတ်တော်ရှိတာပေါ့ကတော့လည်းအခြေခံအကြောင်းတွေအားလုံးနဲ့အခုဝါလုံးလို့ဒင်းတော့ဒီရောက်ကိစ္စမှာတော့တက်တဲ့အလိုကြပဲတရားစီရင်ကလိုက်တယ်လို့ကျွန်တော်ကတော့အဲ့လိုပဲအာပေါ်စာမကင်းတော့ဘူးဆိုတာအဲ့ဒီမှာစပြီးတော့ကျွန်တော်တို့ကတံမြာရှိလို့တာပေါ့ဗျာ
နောက်ခုကပြည်တံချမှတ်လိုက်တဲ့အခါမှာလည်းပဲအဲ့ဒီပြည်တံစီရင်တဲ့အထက်မှာပေါ်ပြထားတဲ့ပြည်မှုဆိုတာကသူတို့ဆွဲဆိုခဲ့တာနဲ့မတူဘူးထပ်ပြကြပါသေးတယ်ဟုတ်ပါလား
ဟုတ်ပါတယ်အစဆွဲတုန်းကပုံမှန်နဲ့တကယ်သုံးသပ်ပြီးချလိုက်တဲ့အခါနေရာဟိုမတူဘူးပြင်လဲလွဲနေတာလည်းရှိတယ်အဲ့ဒါတော့ဥပဒေချက်လက်အရလွဲနေတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီဟာရှင်းရှင်းပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့တရားစီရင်ရေးကွာကိုမလွတ်လပ်ဖင်းနဲ့မလွတ်လပ်ဘူးဆိုတော့ဟိုကပြောတာကျောက်ပြီးတော့အကျောက်တရားနဲ့အသရိတရား၄ပါးမှာဘရားဂတိနဲ့ကျောက်ပြီးတော့လုံလိုက်တယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ကျွန်တော်ဒီမှာဓာတ်ဖြတ်မေးခြင်းနဲ့ကိစ္စတစ်ခုရှိပါတယ်တရားဥပဒေကြောင့်ရတော့စိတ်မဆန်ဘူးပေါ့ဆိုတော့ဒါနဲ့ဒီညမှာလူမှုသဘောထားတချို့ကလည်းပဲဒီကိစ္စဟာအမျိုးသားရေးနဲ့ပတ်သက်တဲ့ဘာညာပေါ့လေသူတို့အစားသူတို့အသိပေးထွန်းရပြီးတော့ဒီသတင်းနောက်တွေကိုအပြစ်တင်တယ်တည့်ရဲ့လူရက်ကမှန်တယ်ဆိုတဲ့ပုံစံမျိုးနဲ့လည်းပဲတူကြတဲ့လူရှိပါတယ်ဒီလိုကိစ္စမျိုးတွေကတရားဥပဒေသမားတွေကထက်သင်စဉ်းစားသင့်ပါလားခင်ဗျာ
အဲတခုတော့ရှိတယ်ဗျာကျွန်တော်တို့ကဗမာနိုင်ငံမှာနေတဲ့အခါကျတော့လူမှုသဘောထားကိုလည်းလေ့လာရတာပေါ့ဗျာဘာဖြစ်လို့လဲဆိုတဲ့ကျွန်တော်ဒီဥပဒေကလည်းပဲအချက်လက်နဲ့လည်းမကင်းဘူးပေါ့ဗျာဥပဒေကဥပဒေတစ်ခုတည်းမဟုတ်ဘူးအကြောင်းချင်းကအချက်လက်နဲ့ facts နဲ့ law နဲ့နှစ်ခုရှိတာ哦အဲ့တော့ facts နဲ့ပတ်သက်လို့ ကျွန်တော်တို့ကစဉ်းစားတဲ့အခါကျတော့လူလူရဲ့အချင်းချင်းကပါလေဆိုတဲ့အခါကျတော့တချို့ဒါကအယူဆပြင်းထန်တဲ့လူတွေပေါ့အထူးသဖြင့်အဆိုးရောက်တဲ့လူတွေကပါလေဆိုချင်းအာဒီဒီဒီဒီလောက်တဲ့ဥစ္စာကိုဘာဖြစ်လဲအဲ့ဒါကိုဒီကောင်ကြီးကထော်ထုတ်ရလားဒီကောင်ကြီးကနိုင်ငံခြားသားကြီးသားတွေလားအဲ့လိုစိတ်ဓာတ်တွေနဲ့လုံနေတာကိုတွေ့တဲ့အခါကျတော့ကျွန်တော်လည်းအတော်စဉ်းစားရတယ်ဗျာဟာဒီဟာလည်းဟုတ်တော့ဟုတ်တယ်ဘာမှမဆိုရင်ငါတို့ဒီမှာလာပြီးတော့ဒါဘင်းဒီဒီရဲ့သွားမှုမှုတွေကိုရာမျိုးအဆက်ဆက်နဲ့ပြဿနာဖြစ်ခဲ့တာဆိုတော့ကျွန်တော်တို့ပြောရဆိုရတော့အတော်သတိထားပြောရတယ်အခုကျွန်တော်ပြောနေကြတော့မှာပဲနော်ဒါကျွန်တော်ကကျွန်တော်ပြေးပြေးချာချာဆန်းစစ်ပြီးတော့မှပြောနေရတာပေါ့ဗျာရှင်းရှင်းပြောရှင်းရှင်းရှင်းနောက်ကြည့်ပြီးတော့ပြောနေရတယ်ဟုတ်အဲ့တော့တော့လည်းပဲဥပဒေနဲ့ကြည့်မယ်ဆိုရင်တော့အရင်လိုကတက်တဲ့ကောင်းစွာမပြနိုင်ဘူးတရားခံဘက်ကကောင်းစွာထုကြည့်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်စီရင်ထုံးနေရတရားခံဟိုပဲပူဇော်ပေးရမယ်သူ့ကိုတက်ညာရမယ်လို့အဲ့လိုစီရင်ထုံးနေရှိတယ်ကြောက်မလို့တရားလိုဘက်ကကျွန်တော်တို့ကမထောက်ခံကြီးဖြစ်ပါလေခင်ဗျာ
ဆိုတော့အခုစစ်စစ်ပြီးကြည့်နေစဉ်သူတို့အယူခံတင်ထားတဲ့ကိစ္စအယူခံတင်တဲ့ကိစ္စမှာတချို့ကလည်းပြောတယ်အယူခံကလည်းပဲတရားစီရင်ရေးဒါ judicial process ပြီးအောင်ပြောပြီးတဲ့အခါမှာအထူးရေးအကြီးကြီးနိုင်ငံတော်အကြီးကြီးဖြစ်တဲ့သမနာကသူ့ကိုပြစ်ဒဏ်လွင်ရင်းခွင့်ပေးနိုင်တယ်လို့သူကဖွဲ့စည်းပုံပုံမှန်104ကိုထောက်ပြပြီးတော့ပြောကြပါတယ်ဒါမှမဟုတ်တချို့ကလည်းပဲမဟုတ်ဘူးအဲ့မှာ104ကာကြီးရသမနာကြဝင်ပြီးတော့လူကြီးကွင်းပြေးနိုင်တယ်လို့ပြောကြပါတယ်ဒီကိစ္စကမှပဲဟာပို့ပြီးတော့မှန်ကန်ပါလေခင်ဗျာ
အာသမနာအချိန်မွေးလူကြီးချက်တော့ပြည့်နေမှာလေဗျာမိခင်တဲ့ပါလကတော့မြောင်များတော့လည်းရှိပါတယ်အများကြီးလည်းဥပဒေရှင်လက်ထက်မှာလွတ်ပစ်ခဲ့ပါလေဗျာအဲ့လိုသမနာရဲ့အာဏာတရားစီရင်နေစေအမှုတွေတော့မပဲလျှော့ပြလို့နောက်ကျသူတို့ပြန်ပရိအုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရဝင်းဆက်ဖက်သူတို့ဖြစ်နေပြီဆိုပြီးတော့ပြန်ပရိအုပ်ပါတယ်တော့တရားစီရင်နေစေအမှုမှာအပစီရက်ချပြီးတဲ့ဘယ်အမှုကိုမဆိုသမ္မတကအာဏာရှိပါတယ်ဗျာသူလုံးမျက်စုံပေးဖို့ရှိပါတယ်နော်ဒါတော့အတိကြပါပဲ
ဆိုတော့အခုကိစ္စမှာတော့သမ္မတပေးလိမ့်မယ်ထင်ပါလားသမ္မတဥပဒေသမားတယောက်လည်းဖြစ်တယ်အတွေ့အကြုံရှိတဲ့ရှင်ရှင်ကြီးကြီးလည်းဖြစ်ခဲ့တယ်ဒီပုဂ္ဂိုလ်ကဆိုတော့တချို့ကိစ္စရောမှလည်းပဲသူဥပဒေနဲ့အညီလုပ်ပါလို့ပြောနေတာရှိတယ်ဆိုအခုကိစ္စမှာတော့သမ္မတကသူရဲ့လူပိုင်ငုံသုံးပြီးတိတံကလူငင်းငင်းပေးနိုင်တဲ့အလားလားဒါတော့လည်းနိုင်ငံရေးနဲ့ရှင်းရှင်းလင်းလင်းသုံးသပ်ကြည့်မယ်ဆိုရင်တမရဲသဘောကတစ်ဖက်အဲဒီလူဆံပြီးတော့သူပေးနိုင်နိုင်မယ်လို့များသုံးသပ်မိပါလားခင်ဗျာ
အဲတမရောကလည်းဒီလိုဗျအဲ့လိုအတင်းအာရမကြီးတော့မဟုတ်ဘူးသူကလည်းပေးဆက်ထားတယ်ရှိတော့သူတိုင်မှုတွေသူ့ရဲ့အဲစစ်ဘူတွေတိုင်ရင်မှုတွေကိုပေးဆက်ထားတယ်ဒါနဲ့ပတ်သက်လို့သူကတော့သူကတော့နည်းနည်းတော့ခံစားချက်တော့ရှိတာပေါ့ဗျာသောတော်လည်းပဲသမရာကြီးဟာဟိုအရင်သမရာဥသိမ့်စိန်လက်ထက်တုန်းကဆိုလို့ရှိရင်တရုတ်တခုသမားတွေကိုဗျာတက်တက်တွန်းချထားတာကိုရှေ့ရက်နဲ့တွေ့ကြတာပဲနော်လုတ်ခွင်လုတ်ခွင်ရှိပါတယ်အဲ့တော့လည်းတက်ကဘာမှမပြောခဲ့ပါဘူးနော်အဲ့တော့အခုလည်းပဲသမရာကြီးဒီနဲ့ဒီကိစ္စကိုရှင်းနေပြီးတော့အာဒါတော့ကျောင်းတဲဝင်ကြီးကအလဲပဲဆွဲတာမှားတယ်လို့သူကလည်းစဆွဲတယ်ကမှားနေတော့သမရာကြီးကပြန်ဆက်မှတ်တဲ့အနေနဲ့ဒါလူကြီးချက်လာကွန်ပြင်းမယ်ဆိုရင်လည်းဒီသမရာကတက်ပြီးရှိပြီးတော့ပြည်သူကလည်းယုံကြည်အားကိုးတဲ့သမရာလည်းဖြစ်တယ်။မှန်မှန်ကန်ကန်လေးလောက်တာကိုနိုင်ငံတကာလည်းသိနေတယ်ပြည်တွင်းကိုလည်းပဲအချက်ပြထားတဲ့ဟာတွေအများကြီးရှိနေပါပြီ။ဒါကြောင့်ဒီကိစ္စမှာသမရာမလုံလဲစရာတော့မရှိပါဘူးလို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်ဒလမှု Freedom of Judiciary ဟာဒီတောက်ခံရတဲ့အရသာအစိုးရတက်လာပြီးရဲ့နောက်ပိုင်းမှာဘလောက်ထိတူတက်တောင်းမှမှုရှိလာပါလဲအရင်နဲ့နှမ်းရှင်ရနဲ့ပြောပြပါရအချင်းရော
အဲရှိကသမလာကြီးဦးရင်ပြတ်မလာခင်အထီးကတော့ဒုံရင်ဒုံရင်ပဲတောင်းမှမသူအချို့ဟာကြောင့်ပိုးအောင်ဆိုးသေးတယ်နှစ်သုံးနေရာအတိုင်းနဲ့ဆိုတော့သမလာကြီးဦးရင်ပြတ်လာပြီးရဲ့နောက်ရှုပ်ရှားမှုပြတ်တက်မြန်ဆန်းလာတာတွေကိုတွေ့ရတယ်သို့တော့2008အချိန်ကဥပဒေတရားစီရင်ချုပ်ကအမှတ်90မပြည့်မရှင်သူ့ကိုဘလုံးမလုပ်မရဘူးအဲ့တော့ဆက်တော်မှာလည်း NLD အမှတ်ကပုံပုံနှစ်ပုံလုံလောက်တဲ့မဲမရဘူးတရားစီရင်ချုပ်အသာထိုးဖို့ဆိုရတယ်အမှားတော့ဒီလောက်တရားစီရင်ရေးတွေမအောင်မြင်တာဘူးဥသိမ်းစိန်လက်ထက်ကဆိုအခုထိတော့ဆိုလို့ရှိရင်ဆယ်နှစ်နီးပါးဆိုရမအောင်မြင်တာဘူးအသာထိုးရမှာပေါ့ဗျာဖေချားတယ်ဆိုတဲ့စကားလုံးနဲ့အသာထိုးပြီးတော့ဒီနဲ့ဆက်မြက်တဲ့တရားစီရင်ချုပ်နဲ့အသာထိုးရမှာလုံးလုံးဆောင်မြင်တာပေါ့နော်ဒါလို့ဒီတရားစီရင်ချုပ်ကလည်းဘယ်တော့မှထွက်မှာမဟုတ်ဘူးဟောသူတို့ကသူတို့နဲ့ဒီရတဲ့ရာထူးနဲ့ဆိုလို့ရှိရင်သူတို့ကဒါကျွန်တော်တို့နိုင်ငံမှာဘယ်တော့မှခရိုထုံးတာမရှိဘူးတကယ်တော့တရားစီရင်ကမအောင်မြင်ပါဘူးရှင်တိုင်းကျမ်းရဲ့လက်စာမြေရက်ဒီလိုဝဲချနေကြတယ်အမှရှင်းနေတော့ကင်းပြောမှုဆိုတရားရုံးစာတာဗျာပြင်ဆင်မှုတွေလုပ်ပြရစီဆိုအဲ့ဒါတရားရုံးနှောက်ချက်တယ်ဆိုပြီး128နဲ့ထောင်ချပြီးတယ်ရှင်းနေပြောဘူးဗျာခမရဆရာကြီးဟိုဖတ်တဲ့ပေါက်တာလည်းမဟုတ်ဘူးကော်ဆဲတာလည်းမဟုတ်ဘူးစာလေးတင်တဲ့နေရာမှာ ာလက်မခံမှုလက်ခံတယ်ပြောပြီးတော့တောင်းချကြည့်တယ်အဲ့လိုမျိုးတွေပေါ့ဗျအဲ့တော့တရားစီရင်ရတိုးတက်လာတယ်လို့တော့ကျွန်တော်တို့ကလုံးဝပြောလို့မရဘူးသို့တော်လည်းပဲသမဒါကြီးတက်လာတဲ့အခါကျတော့အော်သမဒါကြီးကများဟလာဒီတရားစီရင်ကောင်းမွန်သူဘလတ်လုံးများဝိုင်းပြီးတော့လုံနိုင်ဦးမလဲလို့တော့ပြောလိမ့်တာပေါ့သို့တော်လည်းတစ်ထောက်ချင်းအချိန်ကဥပဒေရဲ့ပေါင်ကအရင်ကျင်းလုံးတယ်တရားသူကြီးတို့ကောင်းမွန်နှစ်ပုံမရဘဲနဲ့ဖယ်ရှားလို့မရဘူးအစားထုတ်လို့မရဘူးနောက်တစ်ခုကပါလဲဆိုလို့ရှိရင်အသက်80မပြည့်ဘူးကဘာမှအခုငငယ်လေးရှိနေတယ်ဘယ်လို့အသက်80လည်းမပြည့်ဘူးအဲ့တော့နောက်2020ပြီးနောက်တစ်ဖြစ်လည်းပဲ तू ကရှိနေဦးမှာပဲဆိုတော့ကျွန်တော်ကတော့တရားစီရင်ရဲ့ပတ်သက်လို့အတော်စိတ်ကြည့်နေဗျာအဲ့ဒါကတော့ကျွန်တော်ပြောချင်တာပါလေ